ကချင်လွတ်လပ်ရေးအဖွဲ့ KIO တပ်ရင်းသုံးကနဲ့ကချင်ပြည်နယ်ဝိုင်းမော်မြို့နယ်အတွင်းဒေသခံရှမ်းရွာသားတွေအပါအဝင်ခြံအလုပ်သမားအယောက်40ကိုတပ်သားတွေဖြင့်ဖမ်းဆီးခေါ်ဆောင်သွားတာကိုပြန်လွတ်ပြဖို့ကချင်ငင်းချင်းရေးအကျိုးဆောင်အဖွဲ့က KIO ဘူဌာနချုပ်ကိုတောင်းဆိုထားခဲ့ပါတယ်။ဖမ်းဆီးထားတဲ့သူတွေကိုပြန်လွတ်ပြဖို့ဘ ਹੁ ကနေညွန်ကြားချက်ပေးလာပေမဲ့ရှမ်းရွာသားတချို့သာပြန်လွတ်မြောက်လာပြီးကျန်သူတွေလွတ်မြောက်လာတာမရှိသေးဘူးလို့ပြောပါတယ်ဒီအကြောင်းပြေစုံကို VOA မြန်မာပိုင်းသတင်းတောက်နိုင်ကွန်းအင်ကသတင်းပေးပို့ထားပါတယ်ရှင်
။ကချင်ပြည်နယ်ဝိုင်းမော်မြို့နယ်ထဲမှာ KIO ကချင်လွတ်လပ်ရေးအဖွဲ့တိုက်ရင်သုံးကနေဒေသခံရွာသားတွေနဲ့ခြံလုံးသမားအယောက်40ခန့်ကိုတတ်တတ်တဲ့ဖြစ်ဖမ်းဆီးခေါ်ဆောင်သွားတဲ့ပုံမှာပြန်လည်လွှတ်ပေးဖို့ BCG ခေါ်ကချင်ငင်းချမ်းရေးအကျိုးဆောင်ဖွဲ့ကနေ KIO ဘူဌာနချုပ်ကိုမနေ့ကတောင်းဆိုခဲ့တာပါ။ကချင်ငင်းချမ်းရေးအကျိုးဆောင်ဖွဲ့ရဲ့တင်ပြချက်ပေါ်မှာ KIO ဌာနချုပ်ကနေအကြောင်းပြန်လာတဲ့အခြေအနေနဲ့ပတ်သက်လို့BCG အဖွဲ့ဝင်ဥလမိုင်ကွန်ကြာကအခုလိုပြောပါတယ်
အဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့မှဝါရှောင်းကဖုန်းကြီးတဲ့တပားကကျွန်တော်တို့စီကဖုန်းဆက်လာတယ်အမှကျေအဖွဲ့တွေစက်တာဆူဆောင်းတယ်တဲ့ကျန်အမျိုးသားတွေ6ဦးပါသွားတယ်တဲ့သူတို့ကတော့စံတို့ပေးဖို့တောင်းဆိုပေးပါဆိုပြီးကျွန်တော်တို့စီကကူညီပေါင်းလာတယ်ကျွန်တော်တို့ကသက်ဆိုင်ရာကျေဘူပြန်တင်ပြတဲ့ပုံမှာဘဝတဲ့ဒီမှာသူရဲ့ policy ရလောက်တာတော့မဟုတ်ဘူးဒါမျိုးအောက်ခြေတိုင်းတပ်ဖွဲ့တွေအနေနဲ့သူတို့လောက်တာဖြစ်ကောင်းဖြစ်ရမယ်ဆက်လက်ပြီးဆုံးလမ်းကြည့်ပါမယ်မင်းများကြည့်ပါဦးမယ်အဲ့ဒါတွေဝန်ကြီးလေးပြန်လွတ်ပေးဖို့အတွက်အောက်ခြေကအလိုအမိန်ပေးပါပြီတဲ့ဆန်းလူသားဆောင်ကိုဖတ်သွားတယ်ဆိုတဲ့ဟာလွတ်လပ်ပြီးဒါမှမဟုတ်တော့လမ်းခွလမှာကြာနေတာ
ဒီမနေ့မှာတတသက်ဖြစ်စုဆောင်းခံရတဲ့ဝိုင်းမော်မြို့နယ်ဆိုင်လော်ကောင်းခန်းကျေးရွာကရှမ်းမျိုးသား6ဦးပြန်လည်လွတ်မြောက်လာပြီဖြစ်ပေမဲ့ကြံရှိနေတဲ့လူတွေရဲ့သတင်းအချင်းတွေကိုမသိရသေးဘူးလို့လည်းကချင်ငင်းချမ်းရေးကျူးဆောင်ဦးလမိုင်ကွန်ကြာကပြောပါရယ်ပြီးခဲ့တဲ့ကြာရာပတိနေ့တုန်းကဝိုင်းမော်မြို့နယ်ဆိုင်လော်ကောင်းခန်းစားတဲ့ရွာကဒေသခံရွာသားတွေပါဝင်ငပြောချံလုတ်သားအယောက်40ခန့်ကို KIO ကနေတတသက်ဖြစ်ခေါ်ဆောင်သွားတဲ့အကြောင်းတခြားကချင်ငင်းချမ်းရေးကျူးဆောင်သူဖြစ်သူဦးဆောင်အောင်ကပြောပါရယ်
အစကတော့တော်တော်လေးကျေလို့တော်တယ်မှာလုံးလုံးနဲ့ဟိုလိုစာနေမှာအလုံးလုံးတဲ့ချိန်မှာပါသွားတယ်လို့
။ဒါပြင်စက်တင်ဘာလလည်းတုန်းကလည်းမြစ်စုံဒေသကလီစုကျေးရွာသားတွေကို KIO ကနေတတ်တာတဲ့အဖြစ်ဖမ်းဆီးခေါ်ဆောင်မှုတွေရှိခဲ့တယ်လို့လီစုမျိုးသားဖွံ့ဖြိုးတိုးတက်ရေးပါတီခေါ်ဒူလီပါတီဥက္ကဋ္ဌဥရွှေမင်းကပြောပါတယ်
လုံးခဲတဲ့နှစ်ပတ်လောက်တော့တရားစုအချက်မှာလူ50ဖမ်းသွားတယ်ပေါ့ဗျာကျွန်တော်တို့မြစ်စုံအချက်တရားစုတချို့ပြန်လုပ်ပြီးတယ်တချို့ပြန်မလုပ်ဘူးကျွန်တော်လူမျိုးတွေကတော်တော်လေးပါသွားတယ်
ကချင်ပြည်နယ်တွင်းလီစုလူမျိုးတွေကိုအတ္တမလူသစ်စုဆောင်စက်ကြီးကောင်းတာတွေလှုပ်ဆောင်နေမှုနဲ့ပတ်သက်လို့ပြီးခဲ့တဲ့မေလ20ရက်နေ့ကလီစုတိုင်းဒေသရောက်နှထောင်ကျော်ကနေမြစ်ကြီးနားမြို့ပေါ်မှာဆန္ဒပြခဲ့ကြပါတယ်။ KIO ကချင်လွတ်လပ်ရေးအဖွဲ့လှုပ်ရှားရသေးတာတွေမှာတတတဲ့ဖြစ်စုဆောင်နေမှုဖြစ်စဉ်တွေဟာနှစ်စဉ်လိုလိုသတင်းတွေပေါ်ထွက်နေပါတယ်။ KIO အဖွဲ့တွင်တတတဲ့စုဆောင်မှု policy နဲ့ပတ်သက်လို့ဘူမူကြီးစော်ကန်ကအခုလိုပြောပါတယ်။
ကျွန်တော်တို့ရဲ့ထင်းချုပ်နယ်မြေစည်းရွာတွေမှာဒီလူငယ်လူလတ်ပိုင်းတွေကတော့ကျွန်တော်တို့ရဲ့ policy အရဒီဒီတူချစ်တပ်ဖွဲ့တွေတော့ရှိတယ်အဲ့လိုမျိုးတိစုဆောင်းတဲ့ဟာတွေတော့ရှိတယ်မဝင်မနေရအဲ့လိုမျိုးတော့မရှိဘူးကိုယ့်ရဲ့နယ်မြေကိုယ့်ရဲ့ဒေသကိုယ့်ရဲ့ရိုက်ရွာကိုကာကွယ်ဖို့ဆိုပြီးတော့မှပင်နံပေးတာပေါ့ပင်နံပေးပြီးတော့မှကိုယ့်ရဲ့ရွာမှာပဲနေပြီးတော့မှကိုယ့်ရဲ့နယ်မြေဒေသကိုကာကွယ်တဲ့ပုံစံမျိုးအဲ့လိုမျိုးလုပ်ထားတာတော့ရှိတယ်အကန့်တတော့မရှိဘူးတက်90ကျော်ရင်တော့သူတို့တာဝန်ပေးထားတဲ့ဟာမျိုးတော့မရှိဘူး
တိရခန့်တွေဆန္ဒမပါပဲအသိအရမတတတဲ့ဆုဆောင်တဲ့လှုပ်ဆောင်ချက်မျိုးဟာလူခုရေးကိုချုပ်ဖောက်ရကြပြီးလူမျိုးသူမျိုးနဲ့ကြားအသိအမြင်လွှဲမှားမှုတွေဖြစ်စေတယ်လို့လဲဇူလေးပါတီဥက္ကဋ္ဌဥရွှေမင်းကပြောပါတယ်လက်ရှိကချင်ပြည်နယ်အတွင်းမှာဒီလဆိုင်မင်္ဂဆလို့ဒီကနေ့ထိ KIO ကချင်လွတ်လပ်ရေးတပ်မတော်နဲ့မြန်မာတပ်မတော်တို့ကြားမှာရက်စက်တိုက်ဆိုသလိုတိုက်ပွဲဖြစ်ပွားနေပါတယ် KIO ဟာမြန်မာစိုးရနဲ့ NCA ပြည်ရဲ့လက်မှတ်ရေးသွန်းနိုင်ခြင်းမရှိသေးသလို UWSA ဝပြည်သွေးစည်းညီညွတ်ရေးအဖွဲ့ကဦးဆောင်တဲ့ပြည်ထောင်စုငင်းချမ်းရေးစုနေညှိနှိုင်းရေးကော်မတီ FVNCC အဖွဲ့ဝင်လည်းဖြစ်ပါတယ်ခင်ဗျာ